ဒီကနေ့မတ်လ16ရက်နေ့ရန်ကုန်တိုင်းတောင်တကုံမြို့နယ်ဆရာနာသိန်းစန့်ကျင်ရေးတပိတ်ပြစ်ခတ်ဖြိုခွဲခံရတာကြောင့်တဦးသေဆုံးပြီးနှစ်ဦးဒဏ်ရာအပြင်းထန်ရရှိခဲ့တယ်လို့မျက်မြင်တဦးကပြောပြပါတယ
်။တယောက်ကတော့ hard shot ထိပါတော့ပေကျင်းထိပါကျွန်တော်လည်းပြေးပေါက်ပြီးလို့လည်းကျွန်တော်ကအပြစ်ခံရတယ်အဲ့လိုမျိုးနောက်နှစ်ယောက်လည်းချက်ရှိပါကြ။တော်တော်အချင်းတွေဆိုတော့အခုအသက်ကျွန်တော်ဒီတက်ကဝိုင်းလာဆိုဘာမှလည်းလို့မရအခုချိန်လည်းကျွန်တော်ဒီတောင်တကုံဆက်ထေရောက်မှလည်းတက်ဒီကနေရာချလိုက်ပြီဗျာ။ဒီတော့ငါ့ကြောင်းပေါ့နော်အထက်ကနေကြောင်းပါလေတက်ပါနေရရပါရစစ်ဆန်ကြီးဒီပေါ့နော်ပြီးတော့လက်မကာထားတဲ့ကျွန်တော်ဒီပန်ကားကြီးပေါ့ဒီ defense line ကြီးအကုန်လုံးကျွန်တော်ဘူတီကနဲ့ထိုးပြီးဖြတ်သိမ်းရတယ်ဟိုရောက်ွက်တွေကမနက်ကောင်စကြောဝင်နေဝင်ပြီးတော့ပြန်ထွက်သွားတယ်အဲ့လိုမျိုးရှိကြတယ်အဲ့ဒီ chief တွေတော့တောင်းရတယ်ရပါကြီးဆိုတိတ်မရှိဘူ
းဒီကနေ့ဖြိုခွဲတဲ့အခါမှာတော့မြေယိုဘုံ rubber ကြီးတွေကိုတိတ်မသုံးတော့ဘဲနဲ့ကြီးအစ်စ်ကိုပို့ပြီးတော့တုံးလာတာတွေ့ရတယ်လို့စစ်သားအင်အားကိုလည်းအလုံးရင်းနဲ့တုံးထားတယ်လို့ပြောပါတယ်ပြစ်ခတ်ဖြိုခွဲပြီးတော့စစ်တပ်နဲ့ရဲတွေကဆက်ပြီးတက်ဆွဲထားလို့တွာလာလှုပ်ရှားရခက်ခဲနေတယ်လို့ဖြိုခွဲတဲ့အချိန်ကြုံတွေ့ခဲ့သူတဦးကပြောပြပါတယ်။တောင်တကုံမြို့နယ်တွေကဆန္ဒပြသူတွေရဲ့အဓိကစုံရက်နေရာတွေဖြစ်တဲ့ဂေဟောင်းခွေ၊သစ်ဆိုင်ခွေ၊ဆက်ရှိခွေဒီတပိတ်သုံးခုကိုအဓိကထားပြီးတော့အကြမ်းဖက်ပြစ်ခတ်ဖြိုခွဲနေတာလို့ဆန္ဒပြသူတွေကပြောပြပါတယ်။ခံစစ်အတားအဆီးတွေကိုတော့စစ်တပ်နဲ့ရဲတွေကဘူဒိုဇာနဲ့ဖျက်ဆီးပစ်လိုက်ပါတယ်။တောင်တကုံမြို့နယ်ထဲမှာပဲဒီကနေ့မနက်10:00နာရီလောက်မှာအသက်50အရွယ်ဦးစီသူအောင်ဟာကိုရသွားဝယ်ဖို့လမ်းသွားရင်းနဲ့ဥကောင်းကိုပြစ်ခတ်ခံရပြီးစိုးရင်ရတဲ့အခြေအနေမှာရှိနေပါတယ်လို့စေးရုံကိုပို့ဆောင်ပေးသူတဦးကပြောပြပါတယ်
။ဟိုဟာသူကလေလမ်းမှာကိုရသွားဝယ်ရတဲ့ဟုတ်ဆန်းသားမပြဘူးဗျ။ဟိုဟာအသက်အခြေအနေရတော့50-50ပါ။အရင်ကြီးပေါ့နော်အခြေအနေလည်းမကောင်းဘူးဗျ။ဟုတ်ချေစေးရုံမှာပေါ့နော်သူကဆရာဝန်တွေတော့ကုပြီးကုနေတယ်ဗျ။ဟုတ်စိုးရင်ရတယ်ဗျ။ဒဏ်ရာကကောင်းမှာဥကောင်းမှာဟုတ်ကျွန်တော်ပြောချင်တယ်ဆိုတော့ဟိုတော့အခုအချိန်ကြီးရတော့နည်းနည်းတော့ဆိုးရယ်ဆိုးနေရပါဘောနော်တနင်္ဂနွေမှာအချိန်ကြီးရဟိုမနေ့ကဆိုရင်လည်းတတော်များများတနင်္ဂနွေကြီးကြာဆုံးပါတယ
်လိုင်မျိုးနေတွေကဆရာနာတိန်ဆန့်ခြင်းကန့်ကွက်မှုကိုညနေ3နာရီအထိဖြိုခွဲခံရတာတော့မရှိသေးပါဘူးဒါပေမဲ့စစ်တပ်နဲ့ရဲတပ်ဖွဲ့တွေရဲ့အကြမ်းဖက်ပစ်သက်ဖြိုခွဲလို့နေ့စဉ်ရက်ဆက်ဆိုသလိုလူသေးဆုံးတရားရနေတာကြောင့်ဆန္ဒပြသူတွေဘက်ကပြန်လဲခုခံမှုပြင်ဆင်သွားမယ်လို့ TU engineer တဦးကပြောပါတယ်
။မရှိဘူးကကျွန်တော်တို့ဘက်ကတော့ပြုတ်ခွဲမခံရသေးဘူး။ဒါနဲ့ဒါပေမဲ့ဟိုဘက်ကျန်းနေဒီတာနန်းတို့အိပ်စိတ်လို့ပါအိပ်စိတ်လို့ဘက်ကတော့အတန်းလေးနည်းတော့ရှားတယ်။ပြီးတော့ကိုတို့ကကျွန်တော်တို့ internet နဲ့ပြတ်သွားတဲ့အခါကျတော့ဒီစစ်တပ်ကတော့နည်းနည်းဆွတ်သွားတာ။
ဟုတ်က
ဲ့ဒါပေမဲ့ကျွန်တော်တို့တနင်္ဂနွေတော့ချိန်ချပြီးတော့အဲ့ဒီကကုန်းဆက်နေပါညာလို့ဆိုတာဒါပေမဲ့ကျွန်တော်ဒီနေ့ကျွန်တော်တို့တော့ white ပုံဝင်ကြရတော့အဲ့ cyber ဝင်ကြရတော့သိပါတော့ပြည့်စုံစေကြရတယ်။ဘာငါပြောချင်တယ်ဆိုတော့ကျွန်တော်တို့ကတော့ CRPH ကျေးဇူးတင်တယ်ကျွန်တော်တို့သွားမှာပဲကျွန်တော်တို့ပြန်လဲခုဆောင်။ခုဆောင်မယ်ဆိုတော့ data မှာကျွန်တော်တို့နေမျိုးတော့အဲ့လိုကြော်မလာနဲ့ပေါ့။တနင်္ဂနွေတော့ကြည့်ရခင်ရတဲ့ကြီးတဲ့ကညီတိုင်းနေကြုံနေတော့ပြန်လာမှာပေါ့။
စစ်တပ်နဲ့ရဲတပ်ဖွဲ့တွေကနေ့စဉ်အကြမ်းဖက်ပစ်သက်ဖြိုခွဲမှုတွေကြောင့်ဆန္ဒပြလူရင်ကယော်နေသွားပေမဲ့ဆန္ဒပြမှုတွေကတော့ရန်ကုန်ရဲ့နေရာအနှံ့ပြမှာဆက်ပြီးရှိနေပါတယ်။တေဆုံးတံရရောက်မှုတွေများတာကြောင့်ဆန္ဒပြသူအရေအတွက်ကတော့နည်းလာနေတယ်လို့ဒေသခံတဦးကပြောပြပါတယ်
။ဟုတ်ကြောဘူးပြောမယ်။နမ်မော်ဆဘူးပေါ့။ဒီကောင်ပေးကြတာပါညာနဲ့ပြောတချို့ကြတော့ကြောက်လို့တချို့ကြတော့လည်းဘာပလန်မှမရှိတဲ့နဲ့ဒီဖြစ်ပြီးတော့အပင်မခံနိုင်ဘူးနော်အပလန်တိကျစီရင်မှုအခက်ကိုပါညာအဲ့လိုပြောနေကြတယ်
။စမ်းကြောင်းမြို့ဗဟိုလန်းဘော်ကဆရာနာသိမ့်မှုစန့်ကျင်တဲ့ဘိတ်ကိုလည်းအတန်ဘုံနေမြက်ယူဘုံနေတနတ်တွေပြစ်ဖောက်ပြီးတော့ဖြိုခွဲခဲ့ပါတယ်။ဒါပေမဲ့ရဲတွေကနောက်ပြန်ဆုတ်လိုက်တာနဲ့ဆန္ဒပြသူတွေကပြန်စုယုံပြီးတော့ဆန္ဒဆက်ပြပါတယ်။ဒီကနေ့မနက်ပိုင်းမှာလည်းတာကေတာမြို့နယ်ကတဘိတ်စစ်ကြောင်းကိုလက်နက်ကင်တပ်ဖွဲ့တွေဘက်ကအကြမ်းဖက်ပြစ်ခတ်ဖြိုခွင်းနှိမ်နှင်းမှုတွေရှိခဲ့ပါတယ်။